ဒီနေ့ March 29ရက်နေ့သခင်ခရစ်တော်ထားမြောက်တဲ့နေ့အနေနဲ့ရဲမှာရှိနေကြတဲ့ဒီဘက်သနီ IPC ယုံကြည်သူများညီကောင်မောင်နှမများအားလုံးကိုခရစ်တော်ရဲ့မြတ်သောနာမ၌နှုတ်ခွန်းဆက်သပါရစေ။ကျွန်တော်တို့ဒီ COVID-19 ကိုကျွန်တော်တို့နိုင်ငံတော်နဲ့အတူကျွန်တော်တို့တွန့်ပြန်တဲ့အမှုမှာကျွန်တော်တို့အသင်းတော်အနေနဲ့လည်းအခုလိုကျွန်တော်တို့ online နဲ့ဒီဝေဖြူကွေချင်းတရားဟောခြင်းစသည်ဖြင့်ကျွန်တော်တို့ဆက်လက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ်ဧပြီလအကုန်ထိဆိုတော့အတင်းတူတင်းသားများအနေနဲ့ရှိတဲ့နေရာကနေပြီးတော့မှတရားနဲ့တရားဒီဟာကိုမျှဝေကြပါနားထောင်ကြပါအတူတကွရှိတဲ့နေရာကနေဆူတောင်းပေးကြပါနိုင်ငံတော်ခေါင်းဆောင်များအတွက်ဆူတောင်းပေးကြပါအသင်းတော်ခေါင်းဆောင်တွေအတွက်လည်းဆူတောင်းခြင်းပေးကြပါ COVID-19 နဲ့ရောဂါရနေတဲ့လူတွေဒုက္ခရောက်နေတဲ့လူတွေဝမ်းနေနေတဲ့လူတွေအထူးသဖြင့်ကျွန်တော်တို့ဆရာဝန်တွေနတ်သမားတွေသူတို့တွေအတွက်လည်းအထူးရှိတဲ့နေရာကနေဆူတောင်းပေးကြပါဆိုပြီးတော့တိုက်တွန်းချင်ပါတယ်ကျွန်တော်ခဏလေးအားလုံးအတွက်ဆူတောင်းပေးချင်တယ်အဖဖရာသခင်ကိုရောဖန်ဆင်းတဲ့ကျွန်တော်များတို့ဘုံတိုင်းတော်နဲ့အညီပြုပြင်ဖန်ဆင်းတော်မူထားတော်ကျွန်တော်များတို့ဤကနေ့အထိုင်တော်တို့တို့ဝင်ချင်းကကြသောအခွင့်ဆုတောင်းရသောအခွင့်တို့အတွက်အထူးကျေးဇူးတင်ပါ၏အဘဗျာသခင်ယုံကြည်သူတူချင်းတို့နဲ့ဒီကနေ့မြန်မာပြည်သူပြည်သားအယောက်စီတိုင်းတို့သခင်ဘုရားထိုင်မှလာတဲ့ကောင်းချီးမင်္ဂလာငြိမ်သက်ခြင်းကျွန်တော်များတို့မသိနားမလည်နိုင်တဲ့ရေလေဘေးအမျိုးမျိုးကနေရရှိနိုင်တဲ့ဒုက္ခယောဂဝိညာဉ်တွေကနေကျွန်တော်များတို့ကိုဆက်လက်ပြီးတော့ကာကွယ်တော်မူပါဒီကနေ့ကျွန်တော်များတို့ကိုထက်၍စကားပြောတော်မူပါယုံကြည်သူအယောက်စီတိုင်းတို့အနေနဲ့အရင်ရက်၌ရှိနေကြသောအသင်းတော်ကိုဦးဆောင်နေကြတဲ့ခေါင်းဆောင်များသာသနာပြုဆရာဆရာမများဒီကနေ့အထူးသဖြင့်ကျွန်တော်တို့တိုင်းပြည်ကိုအုပ်ချုပ်နေတဲ့ခေါင်းဆောင်များနဲ့medical doctors တွေ nurses တွေအတွက်လည်းတရိယာဆူတောင်းပေးလိုပါ၏လိုအပ်တဲ့ဉာဏ်ပညာတွေကိုပေး၍ခွန်အားတည်နဲ့မဆတော်ပေါ်ပါဖာဗျာကျွန်တော်များတို့အလေ၌တွား၍ကျွန်တော်များတို့ကိုကျွန်တော်များတို့ရဲ့အပြစ်ကိုခွင့်တော်၍ကျွန်တော်များတို့ကိုကယ်တင်လက်ကျွန်တော်တို့များတို့ကိုထက်၍စကားပြောတော်မူမည်အကြောင်းသခင်ခရစ်တော်၏မြတ်သောနာမ၌ဆူတောင်းကြပါရအဖာဖျားသခင်အာမင်ခုတော့ကျွန်တော်တို့ပါစတာဂျွန်ကလည်းဆက်လက်တရားဒီနာအဖြစ်ကျွန်တော်တို့အားလုံးကိုတိုက်တွန်းမှာဖြစ်ပါတယ
်ဒီနေ့ကျွန်တော်အသင်းတော်နီယတီတိ၌ရှိသောတင်းသူတင်းသားများနဲ့ဓမ္မမိတ်ဆွေညီကောင်မောင်နှမများအရာအစီတိုင်းကိုဖျားသခင်ရဲ့နာမတော်အားဖြင့်နှုတ်ခွန်းဆက်သပါတယ်ယနေ့ဆိုလို့ရှိရင်ကျွန်တို့ဒီပတ်စဉ်ဒီသနာရဲ့ပထမလနောက်ဆုံးဒီနာဖြစ်မှာဖြစ်ပါလေဒီလရင်လာမေလရင်ဒီနှစ်လစာအတွက်ကျွန်တို့အဓိကဆောင်ဖို့အဖြစ်ရွေးချယ်ထားသောအရာဟာဆိုလို့ရှိရင်အသက်ကြောက်ဖြစ်ပါလေအသက်ကြောက်ကြောက်ဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တို့တရားဒီနာဆက်လက်ပြီးတော့မှခံယူနေတာဖြစ်ပါလေယနေ့ကလည်းဒီလရဲ့နောက်ဆုံးပတ်ဖြစ်တဲ့ဒီတနင်္ဂနွေနေ့မှာဒီအသက်ကြောက်ဆိုတဲ့ခေါင်းဒီဆောင်ပုတ်အောက်မှာဒီတနာခေါင်းစဉ်နှုတ်ကပတ်တော်အားဖြင့်ဖြစ်ပွားခြင်းဆိုတဲ့တရားဒီတနာအားဖြင့်ဆက်လက်ပြီးတော့မှခွန်အားယူကြဖို့ဖြစ်ပါတယ်ခဏလေးအားလုံးတူကွဆုတောင်းရအောင်ဖာဖျားသခင်ယနေ့ထိတိုင်အောင်ကျွန်တော်တက်တာမြတ်ကိုကိုယ်ကမဆဆောင်းလျှောက်လမ်းပြတော်မူသောကြောင့်နာမတော်ကိုချီးမွမ်းပါ၏။ဖာဖျားသခင်ယနေ့အချိန်၌ ဘာဖျားသခင်ရဲ့နှုတ်ကပတ်တော်ကိုခံယူလိလာနိုင်သောအခွင့်ကိုပေးသောကြောင့်နာမတော်ကိုလည်းချီးမွမ်းပါれ။ဘာဖျားအရေးရဲ့အနေနဲ့နိုင်ငံအတီးတီး၌ရှိသောဒီယောဂဆုကိုခံစားနေသောသူဒီယောဂဆုနဲ့ဒုက္ခဆင်းရဲခြင်းကိုတည်ခြင်းကိုကြုံနေသောသူအားလုံးတကူလည်းမေတ္တာပို့ဆူတောင်းပြပါれ။ငင်းတဲ့ချင်းကိုပြီးတော်မူပါဒီတမန်တရားကိုဂျာနာနေတော်သူနားချောင်နေတော်သူခံယူနေတော်သူရဲ့နှလုံးသားထင်တာလည်းဆက်လက်ပြီးတော့မှစကားပြောတော်မူပါဒီတမန်တရားအဖြစ်အတိတ်တော်ခွန်အားဒီဒုက္ခမြတ်ကိုကြော်လွှမ်းနိုင်တော်ခွန်အားဉာဏ်စွမ်းတတိကိုလည်းဆက်လက်ပြီးပြီးတနာတော်မူပါကျွန်ုပ်ရဲ့အသက်တာအချိန်တိုင်းအလုံးစုံဒီခရစ်တော်၏နာမကိုအမိပြုပြီးဆက်ကကြပါဘုရားသခင်အာမင်ဒီနေ့ကျွန်ုပ်ရဲ့ဒီသနာခေါင်းစဉ်ဟာဆိုလို့ရှိရင်နှုတ်ဘတ်တော်အားဖြင့်ဖြစ်သွားခြင်းဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်ကျမ်းချက်အားဖြင့်ဆိုလို့ရှိရင်ပီတရုဩဝါဒစာပထမဆုံးဖြစ်ပါတယ်ပီတရုဩဝါဒစာပထမဆုံးအခန်းကြီး1ထဲကဖြစ်ပါလေအခန်းကြီး1အငယ်22ကနေကျွန်တို့ဖတ်မယ်ဆိုလို့ရှိရင်တင်တို့ဒီဖောက်ပြန်ပြည့်စည်တတ်သောမြို့စီအဖြစ်ဖြစ်ပွားဒီမဟုတ်မဖောက်ပြန်မပြည့်စည်တတ်သောမြို့စီဒီဟုသောအသက်ရှင်၍အရှင်အမင်းတီတော်မူသောဘုရားသခင်၏နှုတ်ကပတ်တော်အဖြစ်ဖြစ်ပွားသောကြောင့်ငေကိုတို့ငေအကူများကိုချစ်ရောင်မဆောင်အမှန်ချစ်ချင်းအလုံးဟာစိတ်ထဲမှာတမန်တရားကိုနားထောင်နဲ့ကိုယ်စိတ်နှလုံးကိုစင်ကြယ်စီပြီးဒီနဲ့အငီးစင်ကြယ်သောစိတ်နဲ့အချင်းချင်းအားကြီးသောချစ်ချင်းမေတ္တာရှိကြလောလူမျိုးရှိသမျှသည်မျက်ပင်ကဲ့သို့ဖြစ်၍လူမျိုး၏ဘုံရှိသမျှသည်လည်းမျက်ပွင့်ကဲ့သို့ဖြစ်သည်မျက်ပင်သည်ညှို့နှွံတွိချောက်တတ်သည်အပွင့်လည်းကျွိတတ်သည်ခြောက်ရဖျား၏နှုတ်ကပတ်တော်ကကာလအစဉ်အမေတီ၏သူနှုတ်ကပတ်တော်သည်တင်တို့အားဟောပြောသောဤဝံကလေးတရားဖြစ်သည်ဒီထဲမှာနှုတ်ကပတ်တော်အားဖြင့်ဖြစ်ပွားခြင်းဆိုရက်အရာထဲမှာဒီနေ့စင်ချင်းနှလုံးသွင်းခြင်းနဲ့အချက်နှစ်ချက်ရှိပါတယ်ယနေ့ကျွန်တို့ရဲ့ဒီစင်ခေါ်ချက်များကိုကြည့်တဲ့အခါမှာကျွန်တော်နိုင်ငံမှာဆိုလို့ရှိရင်စစ်ပီးတွေအများကြီးရှိတယ်ပြီးတော့မှယောဂပီးတွေရှိတယ်ကဘာတဝန်းလုံးပေါ့ယောဂပြီးကိုကျွန်တော်ကြည့်တဲ့အခါမှာခုဆိုလို့ရှိရင်တည်တဲ့လူလဲ6သိန်းကျော်လာပြီ။ညီဖြားတဲ့လူ6သိန်းတော်လာပြီ။တည်တဲ့လူက3000လောက်နီးကပ်လာပြီ။ဒီနောက်ဆုံးတရင်ကျွန်တော်ကြားတဲ့အတိုင်းဆိုလို့ရှိရင်ဒီကမ္ဘာလူဦးရေ5ပုံတပုံကဒီလော့ခ်ဒေါင်းဖြစ်တယ်။အပြစ်မသွားရဖြစ်နေပြီ။ဆိုတော့ကျွန်တော်ဒီနိုင်ငံအသီးသီး၌ကိုနီကိုဟန်နဲ့ကိုတက်နိုင်တဲ့နီးနဲ့ဒီဒုက္ခကိုရင်ဆိုင်နေတာဖြစ်ပါလေကျွန်တော်အတူချူအဖြစ်ပြောမယ်ဆိုလို့ရှင်ရင်ဆိုင်တဲ့ဤကကြော်လွှားတဲ့ဤကစီကံနိုင်ငံတည်တည်ကစီကံတွေတတ်မှတ်ကြတယ်ကျွန်တော်ကလည်းစီကံတို့လိုက်နာလို့ဖျားเจ้าကလည်းမသွားတော့ဘူးစူးစီးမှုစူဝင်းမှုကလည်းကျွန်တော်ရှောင်ရတယ်ကိုအိမ်မှာနေရတယ်အပြင်ကိုမသွားရဘူးအဲ့ဒါစီကံပေါ့ကြံတဲ့ကြံတဲ့အရာအပါနောက်တစ်မျိုးကတော့စီးဝါပေါ့တတ်နိုင်တဲ့ကောင်းတယ်လို့မှန်တယ်လို့ထင်တဲ့စီးဝါအဖြစ်ကိုသားချင်းခံကြတယ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်စိတ်တက်ပေါ့ဒီယောဂဟာဆိုလို့ရှိရင်ကျွန်တော်စိတ်တက်ခိုင်မာဖူးလေးလွယ်ပါတယ်ကိုကကြောက်နေတယ်ဆိုလို့ရှိရင်အဆင်မပြေဘူးကျွန်တော်ခံနိုင်ရှိဖို့ ကျွန်တော်စိတ်သက်ခိုင်မာဖို့လည်းလိုအပ်ပါတယ်ဆိုတော့ကျွန်စီကန်းရယ်စီဝါရယ်စိတ်သက်ရယ်ကအမှန်မှအရေးကြီးပါတယ်ဒီပြဿနာကဘယ်လောက်ဒီယောဂါကဘယ်လောက်ကြာမလဲဆိုတာကျွန်တော်မသိဘူးဒီယောဂါစူးကြီး COVID-19 ကဘယ်ချင်းဘယ်နှစ်ဘယ်လဘယ်ရက်မှကျင်းနေမလဲတော့မသိဘူးလူတွေရဲ့အသက်ကိုတတ်တာကိုဘယ်ချိန်မှာရက်ဆိုင်မလဲဆိုတော့ကျွန်တော်မသိဘူးဆက်လက်ပြီးတော့မှကျွန်တော်ဆူတောင်းဖို့ဖြစ်ပါတယ်ကျွန်တော်ဒီလောကမှာကျွန်တော်ဒီဒုက္ခတွေဆင်းရဲခြင်းတွေဒီပူပန်ခြင်းတောကတွေယောဂဝေဒနာတွေကျွန်တော်ရင်ဆိုင်တဲ့အခါမှာဤအမျိုးမျိုးအားဖြင့်ကျွန်တော်တွန့်ပြန်တယ်ကျွန်တော်ဒီတမန်တော်ရှင်ပေတရုရဲ့ချစ်မှာသူ့ရဲ့စာဖတ်ပရိသတ်မြတ်ကိုရေးထားတဲ့နေရာမှာလေအလားတူတော့မဟုတ်တော့လေပဲဒုက္ခတမျိုးတော့သူတို့ခံနေပါတယ်ဒုက္ခကတော်တော်လေးသူတို့ခက်မှာအာသူတို့အတွက်ခက်ခဲတဲ့အရာဖြစ်ပါတယ်ကျွန်တော်ကျမ်းစာကိုကြည့်တဲ့အခါမှာအဲဒုက္ခတွေကိုကျွန်တော်တွေ့ရပါတယ်ပါဠိဆိုလို့ရှိရင်အခန်းကြီးတဲ့အငယ်တစ်မှာသူတို့ရဲ့ခက်သူတို့ရဲ့ခါမှာသူတို့ကြုံခဲ့တဲ့ဒုက္ခပါလေဆိုလို့ရှင်အငယ်နှစ်ထဲမှာအယက်ရတု၌ကိုယ်ပြတော်ဆိုရရှိပါလေဆိုတော့ပြောချင်တာသူတို့ရက်ရွာမှာလည်းသူတို့မနေနိုင်ဘူးသူတို့နိုင်ငံထဲမှာလည်းမနေနိုင်ဘူးသူတို့မြို့ထဲမှာသူတို့ရွာထဲမှာလည်းမနေနိုင်ဘဲနဲ့ဒီငင်းပန်းနှိမ့်ဆက်ခြင်းကြောင့်အယက်ချက်ဒီတာအတီတီ၌ကိုယ်ပြသွားပြီးတော့မှအေတေအာကန္တုများဖြစ်ကြတယ်ဒါအမှန်တမ်းမှဆူတဲ့ဒုက္ခမျိုးပါကိုယ်အိမ်မှာလည်းစားလို့မရဘူးကိုယ်နိုင်ငံမှာလည်းနေလို့မရဘူးဆိုတဲ့ဒုက္ခကြီးမားတဲ့ဒုက္ခတစ်ခုဖြစ်ပါတယ်ပြီးတော့မှဗာလင်းဆိုလို့ရှိရင်အငယ်6ခုဆက်ပြီးတော့မှကြည့်တဲ့အခါမှာရှင်ပိတရုကဒုက္ခကိုဖော်ပြထားပါတယ်ဗာလင်းဆိုလို့ရှိရင်အယေကျွေစုံစမ်းခြင်းကိုခံနိုင်တော်လဲဆိုတော့ရှိပါတယ်ဆက်ဘလူဟာမျိုးဒုက္ခလေးဆိုလို့ရှိရင်အယေခြုံပြီးတော့မှစုံစမ်းခြင်းကိုခံနေရတယ်။သူရဲ့ယုံကြည်ခြင်းသူရဲ့အသက်တာကိုအယေကျူလောက်အောင်စုံစမ်းခြင်းကိုသူတို့ခံနေတာကိုကျွန်တော်တွေ့ရပါတယ်။ပြီးတော့မှအခန်းငယ်ခုနှစ်ထဲမှာပါလေဆိုလို့ရှိရင်ဘာတွေ့ရလဲဆိုလို့ရှိရင်နောက်ဆုံးပိုင်းပိုင်းမှာအထူးထူးအပြားပြားတော်စုံစမ်းနှောက်ယှက်ခြင်းဆိုတွေ့ရပါတယ်။စရောသူရဲ့ခံနေတဲ့ကြုံနေတဲ့ဒေလူစုများကြုံနေခဲ့တဲ့ပြဿနာကနည်းတဲ့ပြဿနာမဟုတ်ဘူးပြဿနာတစ်မျိုးတည်းလည်းမဟုတ်ဘူးအထူးထူးအပြားပြားစုံစမ်းခြင်းကိုလည်းသူကြုံနေရတာဖြစ်ပါတယ်အခန်းကြီးလေးအငယ်7နှစ်မှာကျွန်တော်ဆက်လက်ပြီးတော့မှဗာတိယလေးဆိုလို့ရှိရင်သူတစ်မှာသူကြုံခဲ့တဲ့ဒုက္ခပြဿနာကဗာလေးဆိုလို့ရှိရင်ဒီလိုရှိပါတယ်ချစ်သူတို့တင်တို့ကိုစုံစမ်းစရာဖို့ယခုခံရသောမိစ်ချင်းအရာပါလေဆိုလို့ရှိရင်သူခံနေတဲ့ဒုက္ခဝေဒနာအခက်တခဲကမိစ်တခဲတို့အမတန်မှကြမ်းတမ်းတဲ့ဒုက္ခမျိုးဖြစ်ပါတယ်ကျွန်တော်ယနေ့ကြုံနေတဲ့ဒုက္ခနဲ့ကျွန်တော်နှိုင်းရှင်မဲ့ဆိုလို့ရှိရင်ဘယ်ဟာကိုပူပြီးတော့မှကြီးမားမလဲဘယ်ဟာကိုပူပြီးတော့မှခက်ခဲမလဲဆိုတော့ကျွန်တော်တိုင်းတာလို့မရဘူးတိုင်းထော်လို့မရဘူးသူတို့ခင်မှလည်းဒီလောက်ထိခက်ခဲရှိနေတယ်ကျွန်တော်ရဲ့အချိန်မှလည်းဒီလောက်ကျွန်တော်ပူပန်နေတယ်စိုးရိမ်နေရတယ်ဆိုတော့တုန်ငီတဲ့အရာကပါလဲဆိုလို့ရှိရင်ရှင်ပရုကလည်းပြောပါတယ်သူကဒီဒုက္ခဆင်းရဲခြင်းကိုဘလို့နားလည်စီခြင်းတည်းဆိုလို့ရှိရင်သူရဲ့စာဖတ်ပရိသတ်များကိုသူနားလည်စီခြင်းတဲ့အရာကဘာလဲဆိုလို့ရှိရင်ပေတရုကသူပြောချင်တာယုံကြည်သူပဲဖြစ်ဖြစ်ဒုက္ခဆင်းရဲခြင်းဆိုတော့လုံးဝရှောင်လို့မရဘူးရှောင်လို့မရဘူးဒီဒုက္ခဆင်းရဲခြင်းကိုတနည်းမဟုတ်တနည်းအားလုံးရင်ဆိုင်ရမှာဖြစ်ပါတယ်ခရိယံဖြစ်လို့လွတ်မှာမဟုတ်ဘူးခရိယာမဖြစ်လို့ပူပြီးတော့မှခံမှလည်းမဟုတ်ဘူးကျွန်တော်ဒီဒုက္ခဆင်းရဲခြင်းကိုအားလုံးရင်ဆိုင်မှဖြစ်ပါတယ်သို့တော်လည်းရှင်ပရုကပိတရုက ဒီဒီနေရာမှာသူပြောပြတဲ့အရာကိုကျွန်တော်ခံယူကြည့်မယ်ဆိုလို့ရှိရင်ဒီဒုက္ခဆင်းရဲခြင်းကိုဘယ်နည်းအဖြစ်သူရင်ဆိုင်တည်းဆိုတာကအရေးကြီးတယ်သူကဓမ္မအားကိုတေးချတေးမှတ်ပြီးတော့မှဓမ္မအားကိုအာယုံစိုက်ပြီးတော့မှဒီဒုက္ခဆင်းရဲခြင်းကိုရင်ဆိုင်စီခြင်းတယ်ကျွန်တော်ပါစတာကပြောပါတယ်ပါစတာသောမတ်စ်ကကျွန်တော်ဒီယောဂမြတ်ကိုစဉ်းစားတဲ့အခါမှာကျွန်တော်ဘယ်လိုစားရမလို့ဘယ်လိုနေရမလဲဘယ်လိုနေရာမှာမတွားရမလဲဘယ်လိုအသက်ရှင်ရမလဲဆိုတော့ကိုစဉ်းစားရင်းနဲ့ကျွန်တော်ရဲ့ဝိညာဉ်ကြီးရကျွန်တော်နဲ့ဘုရားသခင်အဆက်အသွယ်ကိုမိသွားမှာဦးလဲစုရင်ရတယ်အရမ်းပါကျွန်တော်ကဒီဘယ်လိုအမှုဒုက္ခပဲကြုံကျွန်တော်မှာဒီဓမ္မအားကိုသိမှတ်ပြီးတော့မှအာယုံစိုက်ဖို့အမှန်မှအရေးကြီးပါတယ်။နောက်ဆုံးမှာအခိုင်အမာဆုံးအခိုင်အခန့်ဆုံးအတိမဲဆုံးကဓမ္မအားပဲဖြစ်လိမ့်မယ်။ဆိုတော့ဒီဓမ္မအားကိုရှင်ပေသူကသူ့ရဲ့စာဖတ်ပရိသတ်များရဲ့အနေနဲ့မှရှိသောဒုက္ခသင်များကိုသူခွန်အားပြီးတဲ့အခါမှာဓမ္မအားကိုအာယုံစိုက်ဖို့မိမိကိုယ်ကဘာဖြစ်တယ်လဲ။ဘယ်သူဖြစ်တယ်လဲဆိုတော့တရားမှတ်ယူစေချင်တာ။ဒီကုမိမိကဘယ်သူဖြစ်တယ်လဲဆိုတေးချမ်းမှတ်ယူနားလေသဘောပေါက်တယ်ဆိုလို့ရှိရင်ဒီမိစ်ချင်းဆုံဆန်းချင်းဒုက္ခကိုလည်းတိုင်းတာတစ်ခုချင်းကြော်လွှားနိုင်တယ်ရင်းဆိုင်နိုင်မှာဖြစ်ပါတယ်ဆိုတော့သူကတေးချမ်းသားလေပြီးတော့မှတိုက်တွန်းနှူးဆိုတာဖြစ်ပါတယ်ဆိုတော့ဒီကနေ့ကျွန်တို့နားလေစီချင်းနဲ့အချက်နှစ်ချက်ရှိပါတယ်ပါလေဆိုလို့ရှိရင်ဒီဒုက္ခမြတ်ကိုကျွန်တို့ရင်ဆိုင်တဲ့အခါမှာအချက်နှစ်ချက်အားဖြင့်ကျွန်တို့ဓမ္မအားကိုအယုံစိုက်ပြီးတော့မှရင်ဆိုင်ဖို့ကြိုးစားအောင်နံပါတ်1တစ်ချက်ကပဲတော့ပါလေဆိုလို့ရှိရင်ဖြစ်ချင်းတရားဖြစ်ပါတယ်တရားနှစ်ပါးကိုယနေ့ကျွန်တို့စွန့်စားကြမယ်နံပါတ်1ကတော့ဖြစ်ချင်းတရားနံပါတ်2ကတော့ပြုတ်ချင်းတရားဖြစ်ပါတယ်ဖြစ်ချင်းတရားနဲ့ပြုတ်ချင်းတရားနံပါတ်1ဖြစ်ချင်းတရားကိုကျွန်တော်ကြည့်အောင်ခုနကကျွန်တော်ဖတ်ထားတဲ့ကျမ်းချက်ထဲမှာရှိတယ်နှုတ်ကပတ်တော်အားဖြင့်ဖြစ်ပွားသောကြောင့်ဆိုတာရှိတယ်အဲ့ဒါဖြစ်ချင်းတရားဖြစ်ပါတယ်ဒီနေရာမှာနှုတ်ကပတ်တော်အားဖြင့်ဖြစ်ပွားခြင်းဆိုတဲ့အရာကဘာလဲဆိုလို့ရှိရင်ဒီဟာကကျွန်တော်ဒီလူဝင်စားခြင်းနှုတ်ပတ်တော်ကြောင့်လူတယောက်ဟာနောက်လူတယောက်ဖြစ်သွားခြင်းလူဝင်စားခြင်းလည်းမဟုတ်ပါဘူးဒီဟာကပြီးတော့မှတန်တရာလေချင်းနဲ့လည်းမတူညီပါဘူးဒီနှုတ်ပတ်တော်အဖြစ်ဖြစ်ပွားခြင်းဆိုတာဘာလဲဆိုလို့ရှင်အတူချုပ်နဲ့ပြောမယ်ဆိုတာဘာနဲ့တူညီလဲဆိုလို့ရှင်ရင်ဒုတိယမွေးဖွားခြင်းလို့ကျွန်တော်ခရိယန်အခေါ်အမှားလို့ရှိတယ်အသစ်ပြုတ်ပင်ခြင်းလူသစ်ဖြစ်သွားခြင်းဆိုရဲအရာနဲ့အတူတူပဲဖြစ်ပါတယ်နှုတ်ကပတ်တော်အဖြစ်ဖြစ်သွားခြင်းအင်္ဂလိပ်လိုနဲ့ဆိုရင်ပူရှင်းတယ် born again through the word of god born again ဆိုရာကျွန်တော်ဤပန်းစားတဲ့ဓမ္မဝဟရဖြစ်ပါတယ်ချစ်လေချစ်လို့ခေါ်တဲ့ middle age ရဲ့ဒီချစ်တဲ့လို့ခေါ်တဲ့ modern ရဲ့ချစ်တဲ့လွန်ခဲ့ဆိုရဲ post modernဒီခေတုံးခေကြီးမှာဒီတရားဒီ doctrine ပေါ်တော့ဒုရယမွေးဖွားခြင်းနှုတ်ဘတော်အဖြစ်ဖြစ်ဖွားခြင်းလူအသစ်ဖြစ်ခြင်းဆိုတဲ့တရားဟာလက်လူရှုလာခဲ့အမတန်မှအရေးကြီးတဲ့တရားကြီးကိုဒီခေတုံးခေမှာလက်လူရှုလာလာခဲ့တယ်ယခုကျွန်တော်ခေမှာလဲဒီ post modern မှာလဲတော်တော်လေးနေရာမရတဲ့ဓမ္မတွေးခေါ်တခုလေးဖြစ်ပါတယ်ကျွန်တော်ယုံကြည်သူများကဒီနှုတ်ကပတ်တော်ဖြစ်ဖြစ်ပွားခြင်းဒီတဏီမဟုတ်သူနီမဟုတ်ဒီတဏီအဖြစ်ပေါ်မဲ့စဒုတိယမွေးဖွားခြင်းလူအသစ်ဖြစ်ခြင်းဆိုတဲ့တရားကိုကျွန်တော်တေးချအာယုံစိုက်ဖို့လည်းအရေးကြီးပါတယ်ဒီတရားဟာဆိုရင်သခင်ယေရှုကိုယ်တိုင်ဟောကြားခဲ့သောတရားလေးဖြစ်ပါတယ်ရှင်ယောဟန်အခန်းကြီး3ကိုကျွန်တော်ကြည့်တဲ့အခါမှာဗာလိဆိုယေရှုကနီကိုဒေမတ်ဆင်မှာသူပြောတယ်ဤစကားကိုကျွန်တော်ကြည့်ရအောင်ဒီလိုပြောပါရယေရှုကယေရှုက ဒုရယမွေးချင်းကိုမခံတော်သူမိဒီကဖယားသခင်၏နိုင်ငံတော်ကိုမမင်ရဟုငါအမှန်ကန်ဆိုသည်ဟုပြန်၍မိတ်တော်မူ၏ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်3ထဲမှာကြည့်ရပါတယ်ဒီသခင်ယေရှုပြောသောပုဂ္ဂိုလ်သူနဲ့စကားပြောသောပုဂ္ဂိုလ်ဟာဆိုလို့ရှိရင်ကျန်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်သူကနားမလည်ဘူးထင်တယ်ဒီလိုပြန်ဖြေတယ်အငယ်လေးထဲမှာနီကိုဒိန်းကလည်းအသက်ကြီးသောသူသည်မွေးချင်းကိုအဘယ်သို့ခံနိုင်ပါမနည်းအမိဝန်သေးသောဂျပန်ပြန်ဝင်၍မွေးချင်းကိုခံနိုင်ပါမည်ဟုလျှောက်၏ဆိုတော့ဒီကျန်တဲ့ပုဂ္ဂိုလ်ဖြစ်တဲ့နီကိုဒိမတ်ကလည်းသူနားမလည်ဘူးတော်တော်လေးခက်တဲ့တရားဖြစ်ပါတယ်ဖြစ်ချင်းတရားငုတ်ပတ်တော်အဖြစ်ဖြစ်ချင်းလူအသစ်ဖြစ်ချင်းဆိုတဲ့တရားဟာအမတမခက်ခဲတဲ့တရားဖြစ်ပါတယ်အတူချုပ်အဖြစ်ချင်းလို့ပြောမယ်ဆိုလို့ရှိရင်ဒီဖြစ်ချင်းဟာဗာလေးဆိုလို့ရှိရင်ဘီစာအပြစ်မှကဲတင်ချင်းခံသူဖြစ်ချင်းလည်းဖြစ်တယ်ဒီဟာဆိုလို့ရှိရင်တန်ရှင်းတို့သို့မဟုတ်သူတော်ရှင်မြတ်ချစ်လာခြင်းလို့လည်းကျွန်တော်ခေါ်လို့ရတယ်။ဖြောင်းမတူဖြစ်ခြင်းလို့လည်းခေါ်တယ်ကျမ်းစာထဲမှာ။ဖယားသခင်ရဲ့နိုင်ငံတော်ဝင်စားသောသူဖြစ်ခြင်းဆုံးလင်ကြွယ်ဝသောသူဖြစ်လာခြင်းငြိမ်သက်ခြင်းဝမ်းမြောက်ခြင်းမျှော်လင့်ခြင်းနဲ့ပြီဝတော်သူဖြစ်ချင်းလည်းဖြစ်တယ်တမာတရားအတိုင်းကျင့်သူဖြစ်ချင်းလည်းဖြစ်တယ်ဒီဖြစ်ချင်းน่ะပြီးတော့မှဒုက္ခဆင်းရဲချင်းများကိုယဉ်ဆိုင်နိုင်သူဖြစ်ချင်းစသည်ကြံရမင်္ဂလာအပေါင်းများနဲ့ပြီတော့အတ္တကိုဆုလိုတာဖြစ်ပါတယ်ဒီဖြစ်ချင်းကစရဂျနူဒီဖြစ်ချင်းကဘယ်အလိုအားဖြင့်ဖြစ်သွားတလေဆိုတော့မိခွန်းကအရေးကြီးပါတယ်အေးမြတ်လောက်ကြီးမားတဲ့မင်္ဂလာရရှိပိုင်ဆိုင်သောသူဖြစ်လာချင်းကဘယ်နည်းလဲပေါ့နော်ဘယ်နည်းနဲ့ကျွန်တို့ဒီမင်္ဂလာဖြစ်ချင်းကြီးမားသောဖြစ်ချင်းမင်္ဂလာကိုရရှိတလေဆိုတော့မိခွန်းကိုကျွန်တို့ဖြည့်ဖို့လဲလွတ်ပါတယ်ဒီနှုတ်ကပတ်တော်အဖြစ်ဖြစ်ပွားခြင်းဆိုတဲ့မင်္ဂလာဒုတိယမွေးချင်းမင်္ဂလာအသက်အသက်ပြုပင်ချင်းမင်္ဂလာလူအသက်ဖြစ်ချင်းမင်္ဂလာဟာဆိုလို့ရှိရင်ဘယ်အဖြစ်ဖြစ်တယ်လဲဆိုအငယ်၃ကိုကျွန်တော်ကြည့်ရအောင်ပေတရုဩဝါစာခန်းပရမဆောင်ခန်းကြီး၁အငယ်၃ထဲမှာဗာတွေ့ရလေဆိုလို့ရှိရင်ဒီလိုလာပါလေကြီးစွာသောကယုနာတော်နဲ့အငီးငါတို့ကိုတပံဖြစ်ပွားစီတော်မူသောတွေ့ရပါတယ်။ဒီဖြစ်ချင်းဟာလွယ်လွယ်ကူကူနဲ့ဖြစ်လို့ရမရဘူး။ငွေသားအန်ဖြစ်လေဝယ်ယူလို့မရဘူး။ရွှေငွေနဲ့လည်းလဲလေလို့မရဘူး။ပညာနဲ့လည်းဝယ်လို့မရဘူး။စီးဝါနဲ့လည်းဝယ်လို့မရဘူး။စီးပညာအတတ်ပညာအသိပညာနဲ့လည်းဝယ်လို့ယူလို့မရတဲ့ဖြစ်ချင်းဖြစ်ပါဒီဖြစ်ချင်တာဆိုလို့ရှိရင်ဘယ်ပေါ်မှာချီခံလဲဆိုလို့ရှိရင်ကြီးစွာသောဖယားသခင်ကြီးကယုနာတော်ပေါ်မှာချီခံတယ်ဒီဖြစ်ချင်းကိုပိုင်ဆိုင်တော်အရှင်တော်သူကျွန်တော်အားလုံးပိုင်ဆိုင်တော်သူအားလုံးဒီဖယားရဲ့ကြီးစွာသောကယုနာတော်ကိုကျွန်တော်နားလေတော်သူရရှိခံစားတော်သူဖြစ်ချမှာဖြစ်ပါတယ်ပြီးတော့မှဘယ်ပုံမှမိုးတည်တလေဆိုလို့ရှိရင်နောက်တစ်ခုကအခန်းကြီးတဲ့အငယ်၁၀ခုကိုကျွန်တော်ကြည့်ရအောင်အဘယ်အပြစ်မြမရှိအငဲ့တကြီးနဲ့ကျင်းစင်သောသူတငယ်ကဲ့သို့သောခရစ်တော်၏အသွေးတော်မြတ်နဲ့ရွေးတော်မူသောသူကိုသိမှကြလောဒီဖြစ်ချင်းဒီဖယားသခင်ကြီးမှာတော့ကယုနာ ပေါ်မှာအချိခံပြီးတော့မှဘယ်သူကအကောင်ထယ်ဖို့ပြီးတလေဆိုလို့ရှိရင်တခင်ယေရှုရဲ့အသွေးတော်မြတ်အားဖြင့်အကောင်ထယ်ဖို့ပြီးတဲ့ဖြစ်ခြင်းဖြစ်ပါတယ်လဲလေလို့လို့မရပြီးတော့မှနောက်တစ်ခုနောက်ဆုံးတစ်ခုကိုကျွန်တော်ကြည့်ခုနကျွန်တော်ကြမ်းချက်ထဲမှာဒီအရာကိုယေရှုကတော့သူ့ရဲ့အသွေးတော်ကိုသွန်းလောင်းပြီးပြီကားတိုင်းပေါ်မှာသွန်းလောင်းပြီးသူကောင်းကင်နိုင်ငံရောက်ပြီကောင်းကင်နိုင်ငံမှာရှိပြီဘယ်လိုအဖြစ်ကျွန်တော်အတွက်ကျွန်တော်အလုံးအပေါ်မှာတက်ရောက်သွားတယ်လေဆိုလို့ရှိရင်ဘယ်နည်းအဖြစ်ဒီဖြစ်ချင်းတရားကြီးဖြစ်ချင်းကိုကျွန်တော်အလုံးအတွက်ဖြစ်သွားတယ်လေဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့အရာအသက်ရှင်၍အမြဲတည်သောနှုတ်ကပတ်တော်အဖြစ်ဖြစ်အသက်ရှင်၍အမဲတည်သောနှုတ်ကပတ်တော်အဖြစ်ဖြစ်တယ်ဆိုတာကနှုတ်ကပတ်တော်ဒီတိုင်းနေပြီးတော့မှသူဟာနဲ့သူဖြစ်လာတာလည်းမဟုတ်ပါဘူးဒီနှုတ်ကပတ်တော်ဟာဆိုလို့ရှိရင်ရေးသားထားသောကျမ်းစာဖြစ်ပါတယ်ကျွန်တော်ရောက်စီတိုင်းလက်ထဲမှာရှိတဲ့မိမိအိမ်ပေါ်အိမ်စင်တဲ့စောက်စင်ပေါ်မှာထားတဲ့ကျမ်းစာမိမိစာချစ်စပွဲပေါ်မှာထားတဲ့ကျမ်းစာရေးသားထားသောကျမ်းစာဖြစ်ပါတယ်ပြီးတော့မှဒီနှုတ်ကပတ်တော်ဟာဆိုလို့ရှင်ဟောကြားထားသောနှုတ်ကပတ်တော်ဤဝင်ကလေးတရားလည်းဖြစ်ပါတယ်။ယခုကျွန်တော်ဟောနေတဲ့တရားဟာကျွန်တော်ကိုဖြစ်စေသောဖြစ်ပွားစေသောဖရာသခင်နှုတ်ကပတ်တော်ဖြစ်ပါတယ်။ဆိုတော့အတွက်ကြောင့်ဒီကနေ့ဖြစ်ပွားခြင်းဆိုတဲ့အရာမှာအားလုံးအာယုံစိုက်တဲ့အရာကယေရှုခရစ်ကတော့သူ့အလုပ်ကိုသူလုပ်ပြီးသွားပြီ။ဘုရားသခင်ကလည်းသူ့ရဲ့ကြီးမားလှသောသူ့ရဲ့ဂရုဏာကိုကျွန်တော်ပြတာပြီးပြီ။ကျွန်တော်ဖက်ကနေဆက်လက်ပြီးတော့မှခံယူရမယ့်အရာကသူ့ရဲ့နှုတ်ကပတ်တော်ဖြစ်ပါလေ။သခင်ယေရှုကပြောပါတယ်။ငါဟောကြားသောနှုတ်ကပတ်တော်သည်အသက်လည်းဖြစ်တယ်၊ဝိညာဉ်လည်းဖြစ်တယ်လို့သူပြောတယ်။ပေတရုကိုယ်တိုင်ကဒီဟာနားလေတယ်၊သူရေးတယ်၊ရေးတဲ့အကြောင်းကိုသူနားလေတယ်။တနည်းကြတော့ပေတရုကညမှာတညလို့တော့တကယ်တည်းဖြစ်တော့ညငါဖမ်းတာမရဘူးကွာမနေ့မှယေရှုနဲ့တွေ့တော့အေးယေရှုကသခင်ကဆက်လက်ပြီးတော့ပိုက်ချပါလေနဲ့တဲ့နဲ့တဲ့နေရာမှာပိုက်ချပါလေဟာတညလုံးငါတို့ပိုက်ချပြီတကောင်မှမဖမ်းဘူးတဲ့သို့တော်လဲအမိန့်တော်ရှိတဲ့အတိုင်းကချကြည့်မယ်အမိန်တော်ရှိတဲ့အတိုင်းသူချတဲ့အခါမှာငါအမြရဲ့သူရတယ်။သူရပြီးတော့မှသူလဲအဲ့ချိန်မှာသခင်ကိုသဘောပေါက်သွားတယ်။သူအတ္တပြောင်းလဲသွားပြီးတော့အေကတ်ကြီးစပြီးတော့မှခရစ်တော်ရဲ့နောက်လိုက်။ကောင်းတစ္ဆာရှိသောနောက်လိုက်ဖြစ်သွားတယ်။ကျွန်တော်ပြောချင်တာဒီဟောကြားတဲ့နှုတ်ကပတ်တော်ကဖခင်သခင်ပြောလိုက်တဲ့ယေရှုခရစ်ပြောလိုက်တဲ့နှုတ်ကပတ်တော်ဟာယုံကြည်တယ်ဆိုလို့ရှင်အသက်ရှိတယ်။ယုံကြည်တဲ့အတိုင်းအလုပ်လုပ်တယ်ဆိုတော့ဒီနှုတ်ကပတ်တော်အားဖြစ်ခြင်းတို့ဖြစ်ပွားဖို့ဖြစ်ပါတယ်ရှင်ပေါလုကသူ့ရဲ့တပည့်ဒါတိမောသေကိုပြောပါတယ်ငယ်ရွယ်ကလေးကနေလိလာခဲတော့ကျမ်းစာဒီသင်ရဲ့ယုံကြည်ကဲတင်ခြင်းအတွက်ပညာကိုပေးသောတမကျမ်းစာဖြစ်တယ်လို့သူပြောကဲတင်ချင်းတဲ့အတွက်လူအပ်သောပညာကိုပေးတဲ့ဓမ္မကျမ်းစာဖြစ်တယ်ဖဲ့နှုတ်ကပတ်တော်ကိုဖြစ်ပွားခြင်းဆိုတာကဲတင်ချင်းကိုဆိုလိုတယ်ဒုတိယမွေးဖွားခြင်းကိုဆိုလိုတယ်ယနေ့ကျွန်တို့အတွက်ကျွန်တို့လက်မှာအစဉ်ပြည်နေတဲ့အရာကဒီနှုတ်ကပတ်တော်ဖြစ်ပါလေနှုတ်ကပတ်တော်ကိုအာယုံဆိုင်ဖို့နှုတ်ကပတ်တော်ကိုအမြဲတမ်းစင်ချင်နှလုံးသွင်းဖို့ဗြဟ္မာယီချီပါလေကျွန်ဒုတိယတစ်ချက်ကိုကျွန်တော်တွေးရအောင်ပြုတ်ချင်းဖြစ်ချင်းဆိုတော့ကျွန်တော်ဖြစ်နေတဲ့အရာပေါ့ကျွန်တော်တို့ဒီနှုတ်ကပတ်တရားတော်အားဖြင့်ဖြစ်ပွားတာဖခင်ရဲ့သားသမီးများဖြစ်တာကဲတင်ချင်းကိုခံစားသွားတာခြောက်ရအသက်ကိုရတာဖြိုမှချင်းကိုခံတာတန်ရှင်းချင်းကိုခံတာငြိမ်သက်ချင်းကိုခံစားတော့သူများဖြစ်လာကြဒါနဲ့မလုံလောက်ဘူးပေတရုကသူ့ရဲ့ လူများကိုသူတိုက်တွန်းမှုဆိုတာဘာလဲဆိုလို့ရှင်သူတို့ကကဲတင်ချင်းကိုသဘောမပေါက်လို့ပြောနေတာရေးသားနေတာမဟုတ်ဘူးကဲတင်ချင်းကိုဘလူဟာမျိုးနဲ့ရတ်လေဆိုတော့သူရှင်းပြနေတာမဟုတ်ဘူးဒီကြံချက်ကဘာလဲဆိုလို့ရှင်သူပြောချင်တဲ့အရာကနှုတ်ကပတ်တော်အဖြစ်ဖြစ်ွားချင်းကိုခံတော်သူများကဘာလုပ်မလဲဆိုတာကိုသူပြောပြချင်တာဒုက္ခမြတ်ကိုဘလူရင်ဆိုင်မလဲဆိုတော့သူပြောပြချင်တာဖြစ်ပါဆိုတော့ပြုတ်ချင်းပေါ့ဘာပြုတ်လို့ရမလဲပေါ့ဒီသူပြုတ်လို့စီချင်တဲ့အရာဒီဒုက္ခသူခစ်မှာရှိတဲ့မိအဖြစ်စစ်စီချင်းအထူးထူးအပြားပြားဆုံဆန်းချင်းခံတဲ့အရာများကိုသူရင်ဆိုင်စီချင်တဲ့အရာကဘယ်နည်းအားဖြင့်ရင်ဆိုင်စီချင်လဲဆိုလို့ရှိရင်ဒုတိယပါလေဆိုလို့ရှိရင်သူတို့ကဘယ်သူဖြစ်တယ်လဲဆိုတော့တည်ယုံနဲ့မလုံလောက်ဘူးဘာလုပ်မလဲဆိုတော့ဖော်ပြထားတယ်အငယ်ဆက်တော့ကိုကျွန်တော်ကြည့်ရအောင်အငယ်ဆက်လုံးထဲမှာရှင်ပေါလုကဘာပြောပေတရုကဘာပြောလဲဆိုရင်ကိုကအရေးကြီးတယ်ကိုကအရေးကြီးတယ်ကိုထဲမှာဘာအကြောင်းကိုသူပြောလဲဆိုလို့ရှိရင်အငယ်ဆက်တော့ထဲမှာတို့ဖြစ်၍တင်တို့စိတ်နှလုံးကိုခပန်းစီ၍စိတ်နှလုံးခပန်းစီရနောက်မှသူဆက်ပြောတာဗာလေးဆိုလို့ရှင်တမာတရိရှိကြလို့စိတ်နှလုံးခပန်းစီခြင်းတမာတရိနဲ့နေခြင်းသူဒီမှာကိုနဲ့တည့်ရဲ့ပတ္တနီတဲ့အရာဖြစ်ပါတယ်ကုထင်းမှလုပ်ရမယ်အိုင်ဆက်ပါလေကျွန်တော်တမာတိရှိဖို့အခုကျွန်တို့ရဲ့ပြဿနာတွေဒုက္ခတွေကိုကြည့်တဲ့အခါမှာဒီတမာတိရှိဖို့အများကြီးရှိပါတယ်နေ့တိုင်းရှိပါလေကျွန်တော်ဖရာသခင်ကိုတစ်ဖက်မှာအမဲတမ်းစင်ချင်အောက်မေတ္တရယုံကြည်ကူးစားဖို့လဲလိုအပ်ပါတယ်အဲ့ဒါကိုလဲအမဲတမ်းတမာတိနဲ့နေပြီးတော့မှဖရာကိုအောက်မေဖို့လိုအပ်ပါတယ်ကျွန်တော်ရဲ့ကေတင်ချင်းကိုလည်းအမဲတမ်းအောက်မေတ္တရဖို့လိုအပ်ပါတယ်ကျွန်တော်ရဲ့အသက်တာကိုလည်းအမဲတမ်းအောက်မေတ္တရဖို့လိုအပ်ပါတယ်ကျွန်တော်ကိုယ်ထဲမှာလုပ်ရမယ့်အရာတွေရှိရမယ့်အရာတွေရှိပါတယ်ဒုတိယတစ်ချက်ကသူဘာလဲဘာလုပ်စီချင်းလဲဆိုလို့ရှိရင်သူတပားနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံရလဲဆိုဘာလဲဆိုလို့ရှိရင်သူပြောတဲ့ထဲမှာအငယ်23ကိုကျွန်တော်ကြည့်ရအောင်အငယ်23ကိုစိတ်ထဲမှာတမာတရားကိုနားထောင်တဲ့ကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီးနဲ့အငီးစင်ကြယ်သောစိတ်နဲ့အချင်းချင်းအာကြည်သောချစ်ချင်းမေတ္တာကိုရှိကြလောစင်ကြယ်သောစိတ်စင်ကြယ်သောအလုတ်စင်ကြယ်သောစိတ်တဘောထားနဲ့သူတပါးကိုချစ်ဖို့အမှန်မှအရေးကြီးပါတယ်ကျွန်တို့ဒီယောဂကိုကျွန်တို့ရင်ဆိုင်တဲ့အခါမှာအကောင်းဆုံးရင်ဆိုင်တဲ့နည်းကချစ်ချင်းမေတ္တာဖြစ်ပါလေလူလူချင်းစာနာချင်းလူသားချင်းကိုဘယ်လိုအကျိုးပေးရမလဲဆိုတာကိုစဉ်းစားပြီးတော့မှကျွန်တော်ယောဂသင်များရဲ့ဒီဗီဒီယိုကလစ်တွေကိုကြည့်တဲ့အခါမှာအာကြည့်တော့မကြည့်ရဘူးဆူတောင်းပြေးဖို့ပဲကျွန်တော်မှရှိတယ်တနာဆရာဒုက္ခရောက်နေတဲ့လူတွေကိုကျွန်တို့ဒီတိုင်းပဲကြီးနေလို့မရဘူးကျွန်တို့တတ်နိုင်တဲ့နည်းအားဖြင့်အမတားမှဖြူစင်တဲ့ကျွန်တို့ခရိယန်ရဲ့နှလုံးသားစစ်မှန်တဲ့ဖြူစင်တဲ့နှလုံးသားအားဖြင့်နိုင်ငံတိုင်းနေရာတိုင်းလူမျိုးတိုင်းဘာသာတိုင်းဒီယောဂကူရင်ဆိုင်နေတော့သူသူတို့များကိုကျွန်တော်မေတ္တာပို့ဖို့လွတ်ပါတယ်ဆုတောင်းပြဖို့လည်းလွတ်ပါတယ်ဖြူစင်သောနှလုံးသားနဲ့သူတို့ကိုဘယ်လိုကာကွယ်မလဲဘယ်လိုကူသူတို့ကိုဘယ်လိုကူညီမလဲဆိုတာမဲတာရှာပြီးတော့မှစဉ်းစားပြီးတော့မှအားစိုက်ပြီးတော့မှတတ်တဲ့ဤအားဖြင့်ပါဝင်ပြီးတော့မှကူညီဖို့လွတ်ပါတယ်ဒီဒုက္ခခံနေတော်သူများယောဂတေတော်တည်နေတဲ့သူများစေယုံစီခံရောက်နေတော်သူများကုငေတဲ့လူကိုကျွန်တော်ကြည့်တဲ့အခါမှာအားရတယ် တော်တော်လေးအားရစရာကောင်းတယ်သူတို့တတ်နိုင်တဲ့ဤအားဖြင့်သူတို့ရဲ့တတ်တဲ့အသက်ပညာအသိပညာကိုသူတို့ရဲ့အသက်ကိုပါစတိပြီတော်မှာဒီလူတွေကိုဒုက္ခခံနေတော်သူဒီယောဂတက်နေတော်သူများကိုကယ်တင်ဖို့ကုငီဖို့သူတို့ကြိုးစားနေတာကိုထွေတဲ့အခါမှာမရမအားရစရာကောင်းပါလေကျွန်တော်အများကိုလည်းတတ်နိုင်သမျှမိမိရှိတဲ့နေရာကနေပြီးတော့မှပါဝင်ဖို့လွယ်ပါတယ်။နောက်ဆုံးမှာရှင်ပိတုကသူပြုတ်ရမယ်အမှုထဲမှာနံပါတ်3ကုထဲမှာကုရဲ့နှလုံးစိတ်နှလုံးခပတ်ကူတင်းချပ်စီးထားပြီးတော့မှတမန်တိရှိဖို့သူတပားကိုကျွန်တော်ချစ်ချင်းမေတ္တာတန်ရှင်းစင်ကြယ်သောစိတ်ဓာတ်နဲ့ပြုစုဆောင်ရှောက်ဖို့ရဲ့နောက်ဆုံးမှာသူပြောတဲ့အရာကဘာလဲဆိုလို့ရှင်ရင်အငယ်23ထဲမှာဒီဖရာသခင်ဟာဒီဖရာသခင်ဟာအမဲနဲ့အောက်မတရိယဖို့လွတ်ပါလေတဲ့ပေတရုကတရားတစ်ဖြစ်တစ်နည်းကြရင်ငါတို့ကိုစီရင်လိမ့်မယ်အဲ့ဒါကိုလေအောက်မတရိယပါကျင်းတို့မှာလောကမှာဒုက္ခတွေအရှမ်းများတဲ့အခါမှာဖြစ်စီမှုတွေအရှမ်းများတဲ့အခါမှာဖရာကိုမိချမ်းတတ်တယ်အလိုမဖြစ်ရကျွန်တော်ဖရာသခင်ကိုတရားတစ်ဖြစ်တစ်နည်းကြရင်လူအယောက်စီတိုင်းကျင်းတို့အားလုံးအပါတနည်းကြရင်စီရင်မယ်ဆိုတော့ကိုလေအောက်မီတရိယပါဖခင်နဲ့ပတ်သက်ပြီးတော့မှသူရဲ့စီရင်ခြင်းကိုအမေရန်အောက်မီတရိယဖူးလို့ပါတယ်ဒုတိယဖခင်နဲ့ပတ်သက်ပြီးတော့မှရှင်ပေတရုကဆက်လက်ပြီးတော့မှအောက်မီတရိယစီခြင်းတဲ့အရာကသူ့ရဲ့တရားတော်ဖြစ်ပါတယ်အခန်းကြီးနှစ်အငယ်သုံးထဲမှာဘာကြည့်ရလဲဆိုလို့ရှင်ကေတင်ချင်းအလို့ငါနှုတ်ကပတရားဤနှုတ်စစ်အားဖြင့်ကြီးပွားမည်အကြောင်းဖွားဆသောတငယ်ကဲ့သို့ထူတရားနှုတ်ကိုအလွန်လူချင်းသောစိတ်ရှိကြလောကျွန်တော်ဖျားနဲ့ပတ်သက်လာလို့ရှိရင်သူ့ရဲ့တရားကိုလူချင်းသောစိတ်ရှိဖို့လွတ်ပါလူတယောက်ကဒီတရားကိုတကယ်လူချင်းသောစိတ်ရှိမရှိဘူးဘယ်မှာပေါ်တလဲဆိုလို့ရှိရင်အခန်းကြီးတဲ့အငယ်25ထဲမှာထိုနှုတ်ကပတ်တော်သည်တင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်နှုတ်ကပတ်တော်ကိုချစ်တော်သူဟာဆိုလို့ရှိရင်ဧဝံဂေလိတရားကိုဟောတယ်ဆိုတော့ဒီနေ့ကျွန်တော်နှုတ်ပတ်တော်အဖြစ်ဖြစ်ပွားခြင်းဆိုတဲ့နေရာမှာဒီဖြစ်ချင်းကအလိုအလျောက်နဲ့ကျွန်တော်လာတာရလို့ရတဲ့အရာမဟုတ်ဘူးဒီဖြစ်ချင်းဒီဖျားရဲ့ဂျေစုတော်ဂိရှုနာတော်အဖြစ်ဖြစ်တယ်အသွေးတော်မြတ်အဖြစ်ဖြစ်တယ်အသက်ရှင်သောတည်မဲသောနှုတ်ပတ်တရားတော်အဖြစ်ဖြစ်တယ်ဒီဖြစ်ချင်းကိုခံစားတော်သူကျွန်တော်အယောက်စီတိုင်းဒီတနည်းဖြစ်ပြောမယ်ဆိုလို့ရှိရင်ဒုတိယမွေးချင်းခံတော်သူလူအသစ်ဖြစ်တော်သူဟာဆိုလို့ရှိရင်ဒုက္ခဆင်းရဲကနေလွတ်မြောက်ဖို့မဟုတ်ဘူးဒုက္ခဆင်းရဲကိုယဉ်ဆိုင်ဖို့ဖြစ်ပါလေကျွန်ဒုက္ခဆင်းရဲကိုယဉ်ဆိုင်တဲ့အခါမှာဖျားကြိုးချတဲ့အရာဖျားပီးထားတဲ့ခွန်အားနဲ့ယဉ်ဆိုင်ဖို့လွတ်ပါတယ်ကျွန်တို့ပြုရမယ့်အမှုများလည်းရှိပါတယ်အမေရန်ကူအနေကိုစိတ်နှလုံးကိုနှလုံးသားကိုတေးချက်ခပန်းစီပြီးတော့မှတမတတိနဲ့တတိနဲ့ရှိပြီးတော့မှအမေရန်သူတပားကိုကိုငင်ဖို့လိုအပ်တဲ့လူတွေကိုကိုငင်ဖို့မေရန်အစဉ်သင့်ရှိပြီးတော့မှတနည်းကြရင်ဖျားသခင်ကကျွန်တော်ကလည်းတနည်းကြရင်စီရင်လာမယ်ဆိုတော့ကလည်းစိတ်ထဲမှာမေရန်မှတ်မိပြီးတော့မှဖျားသခင်ကိုကြောက်ရွံ့သောစိတ်နဲ့နေ့တိုင်းအသက်ရှင်ပြီးကျွန်တော်ရဲ့ကျွန်ုပ်ကိုဖြစ်ပွားစေသောနှုတ်ပတ်တရားတော်ကိုမဲရန်စင်ချင်းနှလုံးသွင်းပြီးတော့မှမိမိတတ်နိုင်တဲ့ဤအဖြစ်ဒီတရားဒီကောင်းမြတ်သောတရားဖြစ်ပါれ လူကိုအသက်ပြည့်သောတရားဖြစ်ပါတယ်လူကိုနှစ်သိမ့်သောတရားဖြစ်ပါတယ်ဆိုတာကိုသိပြီးတော့မှဒုက္ခဆင်းရဲခြင်းကိုလည်းကြော်လွှားဆင်နိုင်သောတရားဖြစ်ပါတယ်ဆိုတာကိုအောက်မေတ္တရပြီးတော့မှအရှင်သမီးဦးရှိတဲ့နေရာမှာတတ်တိုင်တဲ့ဤအဖြစ်ဒီကြီးမားသောနှုတ်ကပတ်တော်ကိုဟောပြောဖို့လည်းလွတ်ပါတယ်ဆိုတော့ဒီကနေ့ရောက်စီတိုင်းကိုကျွန်တော်ဖြစ်ခေါ်ခြင်းနဲ့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဒီအမရမမွန်မြတ်ပါတယ်ဒီတရား၌အားလုံးဆက်လက်ပြီးတော့မှကျင့်နေရအောင်နှုတ်ကပတ်တော်ကိုဖတ်ရှုလေ့လာရအောင်နှုတ်ကပတ်တော်၌ခွန်အားယူရအောင်နှုတ်ကပတ်တော်အဖြစ်အခိတ်ခဲမြတ်ကိုရင်ဆိုင်ရအောင်နှုတ်ကပတ်တော်၌ကျွန်တော်ငြိမ်သက်ခြင်းကိုရှာရအောင်နှုတ်ဘတော်အားဖြင့်ဆက်လက်ပြီးတော့မှဒုက္ခမြတ်ကိုကြော်လွှားဖို့ကြိုးစားကြရအောင်ဆိုပြီးတော့မှတိုက်တွန်းနှိုးဆော်ခြင်းပါတယ်ရောက်စီတိုင်းဖျာသခင်ကောင်းချီးပေးပါစေအာမင်